အခြေတည်ငင်းပွားမှုတွေရှိနေတဲ့66ကာဒီပါဝင်သက်သေဥပဒေပြင်ဆင်ရေးမှူးချမ်းကိုဒီနေ့ပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။အစောပိုင်းအမျိုးသားလွတ်တော်မှာတည်ပြုထားတဲ့မှူးချမ်းနဲ့အခုပြည်သူ့လွတ်တော်မှာတည်ပြုလိုက်တဲ့မှူးချမ်းကတော့မတူတာကြောင့်ပြည်ထောင်စုဥပဒေကြံပူပေါင်းကော်မတီမှာဆက်လက်ဆွေးနွေးဆုံးဖြတ်ရဖို့ရှိနေပါတယ်။ဒီနေ့ဒီပါလူခွင့်ရဲ့အဖွဲ့အစည်းနဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီဥပဒေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်ပြီးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ရမှာအသုံးပြုတယ်လို့ဆိုပြီးတော့အပီးတိုင်ဖြတ်သိမ်းဖို့တောင်းဆိုနေတာဖြစ်ပါတယ်။အပြည့်စုံကတော့မတ်ချင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
။တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေအတော်များများမကြာခဏရေးယူခံနေရတဲ့66ကားကြီးအပါဝင်ဆက်သွယ်ရေးဥပဒေကိုအပီးတိုင်ဖြတ်သိမ်းပေးဖို့တောင်းဆိုမှုတွေကြေကြေလောက်လောက်ရှိနေကြပါပဲ။ဒီနေ့ပြည်သူ့လွှတ်တော်မှာတော့ဒီဥပဒေကိုဖျက်သိမ်းဖို့ထက်ပြည်စင်ပြထားတဲ့ဥပဒေမူကြတရက်ကိုမဲခွဲဆုံးဖြတ်လိုက်ပါတယ်
။ထောက်ခံစန္ဒာမဲပေါင်း382မဲ၊ကံွက်စန္ဒာမဲပေါင်း18မဲ၊ဓာဏီစန္ဒာမဲပေါင်း9မဲဖြစ်ပါတယ်။လွတ်တော်ကိုယ်စားများခင်ဗျာ။ထောက်ခံစန္ဒာမဲကများတဲ့အတွက်အပိုင်လေးပုံမှန်66ပုံမှန်ခွဲခါကြီးသည်ဥပဒေကြံကော်မတီရဲ့အဆိုပြုချက်အတိုင်းဒီဥပဒေကြံအစိတ်ပိုင်းဖြစ်ကြောင်းအတည်ပြုကြေညာပါတယ်။
ဒီနေ့ပြည်သူ့လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်ရလဒ်ကိုလွှတ်တော်ဥက္ကဋ္ဌကကြေညာသွားတာပါအမျိုးသားလွှတ်တော်မှာဒီလောက်စာပိုင်တော့ကမဲခွဲဆုံးဖြတ်ခဲ့တဲ့ဆက်သွယ်ရေးဥပဒေမူကြောင်းကိုပြည်သူ့လွှတ်တော်ဥပဒေစာကော်မတီမှာပြည်စစ်ချက်တချို့လုတ်ပြီးတော့ကြေညာခဲ့တယ်လို့ဒီပေါ်မှာလွှတ်တော်မတ်တွေကအခြေအနေပြန်လည်ဆွေးနွေးခဲ့ကြပြီးတော့နောက်ထပ်ပြင်ဆင်မှုတွေလုပ်ပြီးတော့မှအခုနောက်ဆုံးပြည်သူ့လွှတ်တော်ရဲ့ပြည်စစ်ချက်မူကြောင်းကိုမဲခွဲဆုံးဖြတ်အတည်ပြုတာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ဥပဒေချဲကော်မတီရဲ့အဆိုပြုချက်ကိုနောက်ထပ်ပြင်ဆင်မှုတွေလုပ်ဖို့အတွက်အဆိုပြုခဲ့ကြတဲ့လွှတ်တော်အမတ်တွေကတဦးဖြစ်တဲ့မြေပုံမျိုးနယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်အမတ်ဦးဖြူတန်းကအခုလိုရှင်းပြပါတယ
်။ဒီနေ့ဥပဒေချဲကော်မတီက၃နှစ်အောက်ဆိုတဲ့ပြည်တော်နဲ့ကျွန်တော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်များကဒီ66ကားကြီးကြတော့နှစ်ဖြစ်ပြည်တော်ဆိုပြီးတော့ကျွန်တော်တို့ပြန်ပြီးပြင်ဆင်လိုက်တယ်။ဒါဥပဒေချဲကော်မတီနဲ့ကျွန်တော်လွှတ်တော်ကိုယ်စားလှယ်ကသဘောမတူတဲ့အတွက်နဲ့ဒီနေ့လွှတ်တော်မဲခွဲတဲ့အခါမှာအဲဒီတွတ်တုတ်ကိုယ်စားလှယ်တွေကအနိုင်ရပါတယ်အဲ့ဒါနဲ့အမျိုးသားလွှတ်တော်ကတွင်းမြဖြည့်ပြည့်အောင်ဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူ့လွှတ်တော်ကဘယ်လိုပြန်ပြောင်းလဲဆိုတော့ကျွန်တော်66ကားကြီးရဲ့ကောက်ခွေတောက်ခင်ကိုတွင်းမြဖြည့်66ကားကြီးကြောင့်နှစ်မြဖြည့်ဆိုပြီးတော့ပြင်လိုက်ပါတယ်အဲ့တော့အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ကအဲ့မှာသဘောထားပွဲလေးရပေါ့အဲ့ဒါကြောင့်ကျွန်တော်ပြည်ထောင်စုလွှတ်တော်ကိုအဲ့ဒါကိုပို့ရမှာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်မှာကပြည်ထောင်စုတော်ဥရိယံအပေါင်းကော်မတီရဲ့သဘောဆန္ဒနဲ့ကျွန်တော်တခုခုကိုပြန်ပြီးတော့ပြောင်းလို့တော့အတိအကျပြရဖို့လည်းသဘောမျိုးရှိပါရဲ့ခင်ဗ
ျအခြေအနေအရေးပွားစရာတွေရှိနေတဲ့66ကားကြီးအပါဝင်ဆက်သွယ်ရေးဥပဒေပြင်ဆင်မဲ့ဥပဒေမူကြအတိအကျကိုလွှတ်တော်နေ့ရက်စလုံးမှာမဲခွဲဆုံးဖြတ်ခဲ့ကြပြီးဖြစ်ပေမဲ့လူခွင့်ရေးဖွဲ့တွေနဲ့တက်ကြွလို့ရှားတွေကတော့ဒီဥပဒေဟာဒီမိုကရေစီစံနှုန်းတွေနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတာကြောင့်အပြစ်တိုင်ဖြတ်သိမ်းပစ်ဖို့တောင်းဆိုနေကြတာပါအများပြည်သူရွေးချယ်ထားတဲ့လွှတ်တော်မဲ့တွေအနေနဲ့ပြည်သူအများအပေါ်မှာဖိနှိပ်နေတဲ့ဒီဥပဒေကိုအပြည့်အဝဖျက်သိမ်းဖို့ဆောင်ရွက်နိုင်ခြင်းမရှိသေးတဲ့အပေါ်မှာစိတ်ပျက်နေတယ်လို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်မဲ့များအဖွဲ့ APHR ရဲ့ဥက္ကဋ္ဌမလေးရှားလွှတ်တော်မဲ့ Charles Santiago ကပြောပါတယ
် Basically we are extremely disappointed that the amendments adopted by the Myanmar Lower House of Parliament did not completely repeal section 66D of the telecommunications law.
ဥပဒေဥပဒေပေါ်မှာ66ကားကြီးကိုလုံးဝဖျက်သိမ်းတာမဟုတ်ပဲပြည်သူ့လုံးသားလောက်ထားတဲ့ဥပဒေမူကြမ်းကိုဒီကနေ့ပြည်သူ့လွှတ်တော်မှာအတည်ပြုလိုက်တာနဲ့ပတ်သက်လို့ကျွန်တော်အင်မတန်စိတ်ကြရပါတယ်ဒီဥပဒေဟာအတရေဖျက်မှုကိုရာဇဝတ်မှုလုပ်ပြီးအင်တာနက်အွန်လိုင်းပေါ်မှာကိုယ့်ရဲ့အယူဆကိုလွတ်လပ်လပ်လပ်ထုတ်ဖော်ပြောဆိုကြတဲ့သူတွေကိုထောင်သွင်းအကျဉ်းချဖို့တုံ့ပြန်တဲ့ဥပဒေပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်တဲ့ဥပဒေဖြစ်ပါတယ်လွတ်တော်အနေနဲ့ဒီဥပဒေလုံးဝဖျက်သိမ်းဖို့အထီးမဆောင်ရနိုင်တာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပြည်နေကိုလမ်းကျယ်ကျယ်ဖွင့်ပေးလိုက်တာပါပဲ။ဒါကြောင့်လွတ်တော်အမတ်တွေအနေနဲ့ရောမြမအစိုးရအနေနဲ့ပါပြည်နေမှုတွေရှိနေတဲ့ဒီဥပဒေကိုအမြန်ဆုံးဖျက်သိမ်းပြီးတော့လူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုအကာအကွယ်ပေးနိုင်အောင်ဆောင်ရွက်လိမ့်မယ်လို့ညွှန်လင်းပါတယ်
။ဒီကနေ့ပြည်သူ့လွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေမူကြမ်းဟာအမျိုးသားလွှတ်တော်မှာအတည်ပြုထားတဲ့ဥပဒေမူကြမ်းနဲ့ကွဲလွဲနေတာကြောင့်ပြည်ထောင်စုလွှတ်တော်ဥပဒေချပူးပေါင်းကော်မတီမှာဆက်လက်ဆွေးနွေးပြီးတော့နောက်ဆုံးအတည်ပြုနိုင်တဲ့ဆိုရင်တော့ဥပဒေတရအဖြစ်အတည်ဖြစ်လာမှာပါ။လက်ရှိအနေနဲ့အစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေပုံမှန်တွေနဲ့တရားစွဲထားတဲ့အမှုပေါင်း80ကျော်ရှိပါရဲ့ရှင်။